အာဆီယံအရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်နိုင်တော့ဘူးဆိုရင်နောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ရတော့မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒန်အဗ်ဒူလာကပြောဆိုလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးအစီအစဉ်ဘေးဘက်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးကမနေ့ကသတင်းတောက်တွေကိုတွေ့ဆုံပြောကြတာဖြစ်ပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေဟာကြိုးကြောင်းစီလျော်မှုဆက်ပြီးတော့မရှိတော့ဘူးဆိုရင်နိုဗ ెంబ ာထိပ်သီးအစည်းအဝေးမတိုင်ခင်တုံ့တက်ပြီးပိုကောင်းတဲ့အစီအစဉ်နဲ့အစားထိုးရလိမ့်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါမြန်မာရေးပိုးပြီးပြက်ပြက်သားသားရက်တည်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအာဆီယံနိုင်ငံတွေကိုမကြာခဏတိုက်တွန်းလို့ရှိတာပါကုလသမဂ္ဂထရီနီလာကန်ကျင်းပနေတဲ့အချိန်မှာပဲဝန်ကြီးဆာဖူဒင်အဗ်ဒူလာကNUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဝန်ကြီးတွေတာဝန်ရှိသူတွေအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကိုယ်စားလှယ်တွေကိုလည်းနယူးယောက်မှာတွေ့ဆုံပါတယ်အဖွဲ့ဝင်ဆန်ကားဦးပါကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာပြည်သူတွေမြှုံမှန်းတဲ့ဆန္ဒအကောင့်တွေဖော်နိုင်မယ်လို့ပြောနေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံကိုလက်နဲ့တင်ပို့မှုပိတ်ပင်ရင်းနဲ့ဖန်စီကန်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုတဲ့ဗြိတိန်နိုင်ငံကတင်ပြတဲ့မူကြမ်းတရားကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုမကြခင်ရပ်ပန်းတွင်မှာပဲအဆုပြုတင်ပြထားတာဖြစ်ပါတယ်